မြန်မာနိုင်ငံမှာအခုရက်ပိုင်းနဲ့အတွင်းတိုင်းနယ်ပြည်နယ်တချို့မှာမိုးတိထက်စွာရွာသွန်းပြီးတော့ရေကြီးရေဆန်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ရေဘေးတင့်ပြည်သူတွေဟာထောင်နဲ့ချီပြီးရှိပါတယ်လို့ပရဟိတအကူအညီပေးနေသူတွေကပြောပါတယ်။မွန်ပြည်နယ်ကြိုင်မြို့နယ်ဦးလင်းကျေးရွာမှာဆိုရင်ဒီကနေ့အထိရွာလုံးကျွတ်နေပါရေနစ်မြုပ်နေပါတယ်။ ကရင်ပြည်နယ်ပတ်မှာဆိုလဲကြာရင်စိတ်ကြီးမြို့မှာနေအိမ်မှာပိတ်နေနေတဲ့သူတွေကိုဆက်လက်ပြီးတော့ကြောက်ပြပေးပါမယ်။မြန်မာနိုင်ငံတဝန်းကရေကြီးနေတဲ့ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးတော့ကြောက်ပြပေးပါမယ်။မြန်မာနိုင်ငံတဝန်းမွန်ကရင်နဲ့ရခိုင်ပြည်နယ်တနင်္လာရီပဲခူးနဲ့အေရော်ဒီတိုင်းဒေသကြီးတွေကနေရာတချို့မှာဇူလိုင်လ21ရက်နေ့ကနေစတင်ပြီးတော့ကနေ့အထိမိုးတဲထန်စွာရွာသွန်းပြ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဇူလိုင်လ26ရက်နေ့မှာတော့ရေဆမြုပ်ခဲ့ပြီးရေကမကျသေးဘဲနဲ့ဆက်လက်မြင့်တက်လာနေစေဖြစ်လို့အခုချိန်ထိအခြေအနေကတော်တော်လေးကိုဆိုးရွားနေတယ်လို့ပြောပါတယ်။လက်ရှိမှာတော့တချို့အိမ်တွေအိမ်ခေါင်မိုးအထိနစ်မြုပ်နေပါတယ်။ဒါကြောင့်နီးစပ်ရာစာတင်ကြောင်းဖုန်းကြီးကြောင်းဆွေမျိုးသားချင်းတွေရဲ့အိမ်မှာပြောင်းရွှေ့နေထိုင်ကြရပြီးတွားလာလို့မရတာကြောင့်အစားအသောက်အခက်အခဲဖြစ်နေပါတယ်လို့အုပ်ချုပ်ရေးမှူးဦးအောင်သိန်းကြီးကဆိုပါတယ
်။ငါရဲ့ချောရဲ့စီတချို့ကအောက်ထပ်မြုပ်တဲ့တချို့တိုင်လုံးမြုပ်တဲ့အလိုက်ပိုင်းတွေကိုလုံးမြုပ်တော့တော့တချို့ကနှစ်ထပ်တစ်ထပ်ကျန်တယ်တချို့ကတစ်ထပ်ရင်ကိုလုံးမြုပ်တယ်ဒီဘက်ကိုပြောင်းရွှေ့တော့ပြောင်းရွှေ့လာတော့ညီတယ်ကိုပြောင်းရွှေ့တယ်အိမ်မောင်သူကအခု300 330နဲ့6အိမ်ရှိတယ်မြုပ်နေတာကုန်လုံးတော့ဦးရတဲ့ကျော်လို့မှာတော့ရမယ်ကျားရောမရော1290ရှိတယ်
။မွန်ပြည်နယ်ဘက်မှာတော့ပေါင်မှုတို့ကြံ့မြောရေချောင်းစုံစားတဲ့မြို့နယ်တွေဟာမြို့နယ်အလိုက်တပတ်ကျော်ကြာရေကြီးမှုထမ်းနဲ့ရင်ဆိုင်နေရပါတယ်။အလားတူကရင်ပြည်နယ်ဘက်မှာလည်းမြဝတီဖက်အန်ကော့ကရိတ်လိုင်းဘွဲ့ကြာရင်စိတ်ကြီးမြို့တွေမှာလည်းရင်းနှီးမြုပ်နေတာ9ရက်ပြည့်သွားပြီလို့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ကျိုင်းစည်ကြီးမြို့မှာတော့ရေကြီးလို့ဇူလိုင်လ25ရက်နေ့ညနေပိုင်းကရေမြုပ်တဲ့အိမ်တွေကိုစပြီးတော့ပြောင်းရွှေ့ပေးခဲ့ပြီးတော့နောက်ရက်တွေမှာလည်းဇမိနစ်ရေဆက်လက်ပြီးတော့တက်လာလို့ရေနစ်မြုပ်နေတဲ့ရက်ွက်တွေထပ်ပြီးတော့ပြောင်းရွှေ့နေရပါတယ်။ဒီကနေ့ထိမှာတော့ရေဘေးတင်တဲ့အိမ်တော်စုက140လူဦးရေက600ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ကျိုင်းစည်ကြီးမြို့နယ်မီးတပ်တပ်ဦးစီးဌာနဒုတိယဦးစီးမှုလှမင်းထွန်းကပြောပါတယ်။ဒီမြေမြုပ်လို့နေနေတဲ့မှာပြိမိနေတဲ့ပြည်သူတွေကိုလည်းထပ်မံခေါ်ထုတ်ပြီးတော့ကယ်ဆောင်ပေးနေရတယ်လို့ပရဟိတာကူညီပေးနေတဲ့ကိုဟိမ်းမိုးဦးကပြောပါတယ
်။ဒီကတော့မချဘူး။ကျွန်တော်တို့ရှိရတော့ရေတိုင်လို့ဟုတ်။ဒီကတော့လက်ရှိမှာကျွန်တော်အင်ဂျီတရာကျော်တော့ပြောင်းလာတယ်။ကျွန်တော်တို့ကဆိုင်ကလုန်းဆန္ဒဆိုရှိတယ်ဗျ။အဲ့ဒီဆိုင်ကလုန်းဆန္ဒပေါ်တော့ကျွန်တော်တို့ဘေးလို့ရရှိတာနဲ့ပြီးတော့ရေထဲမှာလည်းတချို့ဟိုမပြောင်းရှိတဲ့အင်တွေလည်းကျန်နေကျန်တဲ့အင်လည်းရှိတယ်။နောက်ရေဖက်တူပြီးတော့အဲမှာပြိမိတာတွေလည်းကျွန်တော်တို့အခုလက်ရှိမှာမီးတပ်နဲ့ကျွန်တော်တို့ရိုင်းကျနဲ့ဘောလုံးနဲ့ပေါင်းကျစီလို့မရလည်းရှိတယ်
ဒီနေ့ပိုင်းမှာတော့မိုးသီးထံပြီးတော့ရေလွှမ်းမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းအေရဝီတိုင်းဒေသကြီးတွေမှာတော့နောက်တရက်လောက်နေရင်တော့မိုးရွာနှုံးကရော့ကျပြီးတော့ရေပြန်ကျလာမှာဖြစ်ပေမဲ့အခုကာလကတော့မိုးများနေတဲ့အချိန်ဖြစ်လို့မြစ်ချောင်းကမ်းတစ်ပေးတွေမှာနေထိုင်တဲ့ပြည်သူတွေအထူးသတိပြုဖို့လိုအပ်တယ်လို့မိုးလေဝသနဲ့ဇလားဒေသညှိကြရေးမှူးဦးစီးဌာနညှိကြရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ
်ဒီကမှာရှိတဲ့ဒီမြစ်တီချောင်းငယ်လေးဘုန်းတော်ကြီးလေးကတော့ဒီစိုးရိမ်မှုကိုပေါ်လာပြီးတော့မှဤပြည်ချင်းလေးဖြစ်နေတဲ့နေသားမျိုးရှိပါတယ်ခင်ဗျာ
ဒီမိုးကောင်းတဲ့ဥစ္စာတွေကတော့နောက်တရက်နောက်ဆိုရင်တော့နောက်တရက်နောက်ဆိုရင်တော့မိုးပြန်ပြောမိုးကလည်းလည်းပြန်ကျလာမယ့်နေသားမျိုးရှိတယ်ပေါ့နော်အမေကြီးရအောင်ဆိုတော့ကျွန်တော်တို့မိုးကလည်းပြန်ကျတော့ပြီဆိုရင်တော့နောက်ဘယ်လိုရှိကြီးငယ်ကြီးတွေကလည်းဟိုပြန်ကျတော့ခင်ဒီထောင်မျိုးလို့ရှိပါတယ်ဒီကာလကကျွန်တော်မိုးလေကာလဒီနေ့ဆင်းနေကျွန်တော်တို့မြန်မာနိုင်ငံမှာကြီးကြီးချမ်းကြီးဟိုရှင်နေရကြတဲ့ကာလကျွန်တော်ကျွန်မကဩဂတ်စ်လနေမှာအဲဒါကြောင့်ဒီဆောင်ပြီးနောက်မှာရှိတဲ့ဒီလိုလေးနေနဲ့မိလို့ရည်စီတော့နေမှာဒီမိုးကြီးမယ်ဆိုရင်ဘောနောက်ခံစားချက်ဒီအရာမျိုးကြီးရှိလာပြီဆိုရင်တော့အထူးသတိပြုလို့လည်းညီရုပ်ရည်မြင့်တက်လာလို့အရာမျိုးကြီးဖြစ်နိုင်ပါတယ်
အခုရပိုင်းတိုင်းနဲ့ပြည်နယ်တချို့မှာတော့မိုးသီးထန်စွာရွာသွန်းရေကြီးပြီးတော့ရေပိသိတဲ့ပြည်သူတွေထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုအမြန်ပြောင်းရွှေ့နေထိုင်နေရပြီးတော့နေထိုင်စားသောက်ရေးအခက်အခဲတွေနဲ့ကြုံတွေ့နေရတာပါဒါပေမဲ့လို့ဘေးရနေဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကတာဝန်ရှိတဲ့သူတွေကို VOA ကနေတယ်လီဖုန်းနဲ့အချိန်ကြီးဆက်သွယ်ခဲ့ပေမဲ့လို့တော့လက်ခံဖြေကြားခြင်းမရှိပါဘူးရှင်